COVID-19 ကပ်ဘေးကာလတရုတ်နိုင်ငံအတွင်းလူကုန်ကူးခံရတဲ့မြန်မာအမျိုးသမီး2ယောက်ကိုမြန်မာတန်ယုံကကယ်ဆယ်ကူညီပေးပြီး2ရက်ပြန်ပို့ခဲ့ပါတယ်။ဒါပေမဲ့တရုတ်နိုင်ငံထဲမှာအခုလိုမြန်မာလူမျိုးတွေလူကုန်ကူးခံရမှုတွေကအများကြီးရှိနေသေးတာကြောင့်အစိုးရအနေနဲ့ဒီထက်ပိုပြီးတော့လှုံ့ဆော်ပေးဖို့လိုအပ်နေသေးတယ်လို့လူကုန်ကူးခံရသူတွေကိုကူညီပေးနေတဲ့အဖွဲ့အစည်းတွေကပြောတဲ့အကြောင်းကိုတင်ပြချင်ပါတယ်။ကျွန်မအင်တနာထွန်းပါ2019ခုနှစ်ကတရုတ်နိုင်ငံမှာဇနီးမယားအဖြစ်ရောင်းစားခံခဲ့ရသူအမျိုးသမီး2ယောက်ကိုတရုတ်နိုင်ငံဘေကျင်းမြန်မာတန်ယုံအကူအညီနဲ့ဇွန်လ18ရက်နေ့21ရက်တို့မှာမြန်မာနိုင်ငံသို့ပြန်ပို့ပေးခဲ့တယ်လို့ဘေကျင်းမြန်မာတန်ယုံကဇွန်လ22ရက်နေ့ကထုတ်ပြန်ပါတယ်။2019ခုနှစ်တစ်နှစ်လုံးနဲ့2020ခုနှစ်ဇွန်လအထိဘေကျင်းမြန်မာတန်ယုံကလူကုန်ကူးခံရသူ22ဦးကိုကူညီပေးခဲ့ရတယ်လို့တန်ယုံရဲ့တာဝန်ရှိသူကဆိုပါတယ်။အခုကိုဗစ်ကာလမှာတော့လူကုန်ကူးခံရမှုကမရှိသလောက်လျော့နေနေတယ်လို့ဘေကျင်းမြန်မာတန်ယုံရဲ့တာဝန်ရှိသူကပြောပါရယ်
။ဒီကိုဗစ်ကာလကြားထဲမှာတော့တိတ်မရှိပါဘူးခင်ဗျ။မရှိပါဘူး။ကိုဗစ်ကာလမတိုင်ခင်ပေါ့နော်ကျွန်တော်တို့စီးရင်လေးတွေပြုစုတာပဲ။ကျွန်တော်တို့ဒီနေ့ထိဆို22ဦးရှိတော့ပါပြီခင်ဗျ။ဒီကာလမှာကျွန်တော်တို့မတွေ့ရတာတော့ကြာပါပြီခင်ဗျ။ဒီရောဂါဖြစ်တဲ့ကာလလေ။ဆိုလိုပါတော့တစ်လပိုင်းကနေပြီးတော့အခု5လပိုင်း6လပိုင်းနေမတွေ့ခဲ့ရဘူးနော်။အခုကြောင့်မှတစ်ခါထပ်ပြီးတော့ဒါလေးကျွန်တော်စာရောက်လို့ဒါလေးကျွန်တော်ကူညီဆောင်ရွက်ပေးလိုက်တာဖြစ်ပါတယ်ခင်ဗျ။ဟောအခုတော့ပိုင်းတော့ဟိုရှိတော့ရှိတယ်တဖြည်းနဲ့တော့နင်းလာတယ်ပေါ့
တရုတ်နိုင်ငံကိုလူကုန်ကူးခံရသူတချို့ကိုတရားမဝင်ဖျက်ကျော်သွားလာတယ်ဆိုပြီးဖမ်းဆီးတာမျိုးတွေရှိတာကြောင့်တချို့ကအစိုးရဘက်ကအကူအညီတောင်းဖို့မရဲတာမျိုးတွေရှိနေတယ်လို့လူကုန်ကူးခံရတဲ့အမျိုးသမီးတွေကိုကူညီပေးနေတဲ့ကချင်အမျိုးသမီးအဖွဲ့ KWAT ရဲ့ပျော်ရွှင်ဆိုခွင့်ရှိသူမတ်ဆန်ထွဲကပြောပါတယ်2019ခုနှစ်တစ်နှစ်လုံးနဲ့ခုဇွန်လအထိလူကုန်ကူးခံရလို့ KWAT ကိုအကူအညီတောင်းခံလာကြသူက40ကျော်လောက်ရှိတယ်လို့မတ်ဆန်ထွဲကပြောပါတယ်တရုတ်နိုင်ငံအတွင်းကိုလူကုန်ကူးခံရတဲ့အမျိုးသမီးတွေများပြားလာနေတာကြောင့်လူကုန်ကူးမှုတိုက်ဖြတ်ရေးကိုအစိုးရအနေနဲ့ဒီထက်ထထရောက်ရောက်စောင့်ကြည့်အရေးယူတင်တယ်လို့မတ်ဆန်ထွဲကဆိုပါတယ်
။ETTF လည်းလုပ်တယ်ဒါပေမဲ့သူတို့မှလည်းအနေချက်အများကြီးရှိတယ်။အဓိကကတော့ budget ကိုသူတို့ကောင်းကောင်းမတုံးနိုင်တဲ့အပိုင်းတွေရှိတယ်။ဘာဖြစ်လဲဆိုတော့တကယ်လို့များခေါ်ယူမယ်ဆိုရင်တော့သူတို့ဘာသာသူတို့budget ထုတ်ပြီးမှခေါ်ယူနိုင်တဲ့အပိုင်းတွေမလုပ်နိုင်ဘူး။ကျမတို့ KWAT ကိုဆိုရင်ဝိုင်းဝန်းပြီးကူညီပေးပါအောင်ဆိုတဲ့ဟာမျိုးတွေနဲ့လုပ်တယ်ဆိုတော့သူတို့တတိယလုပ်ဖို့အတွက်ကဘတ်ဂျက်အနည်းချက်ရှိတယ်လို့ကျမတို့မြင်တယ်။နောက်တစ်ခုကတော့ဒီအစိုးရအနေနဲ့ဒီ ETF အနေနဲ့ဒီရက်ရွာတွေမှာ monitoring လုပ်တာသူတို့သိရအမှုတွေဖြစ်တယ်ရွာတွေမှာပဲပုံအမှုဖြစ်တယ်ဆိုတော့သူတို့သိတယ်။ဒါပေမဲ့သူတို့ monitoring မလုပ်ဘူးအဲ့လိုမျိုး process လဲသူတို့မလုပ်ထားဘူးပေါ့နော်လုပ်ထားတာမတွေ့ဘူးသူတို့ကများတော့ဖြစ်ပြီးသူတို့ station လောက်ကြားရဲ့လွေကြေးလားမစ္စနာလားအဲ့လိုမျိုးတွေမှာပဲသူတို့များတော့ဖြစ်ထိုင်တယ် ETGF ကပဲဒီ migration issue ကိုကောင်းနားမလည်တဲ့အပိုင်းပေါ့နော်အဲ့လိုမျိုးတွေလည်းရှိရဲကျမတို့တွဲလုပ်ကြည့်ရဲ့အချိန်မှာပေါ့နော်အဲ့လိုမျိုးအားနည်းချက်တော့ရှိရဲ
စစ်ဘေးရှောင်တွေရှိတဲ့ IDV စခန်းတွေကိုထောက်ပံ့မှုတွေလျှော့ချလိုက်တာကြောင့်ဒုက္ခသည်တွေကစားဝတ်နေရေးအတွက်ငွေပိုရနိုင်တဲ့တရုတ်နိုင်ငံကအလုပ်တွေကိုပို့ပြီးလုပ်ဖို့ဖြစ်လာတယ်လို့ Messenger ကဆိုပါတယ်KWAT ကလူကုန်ကူးခံရသူအမျိုးသမီးတွေကိုကူညီပေးနေတဲ့စခန်းတွေဟာနေဆက်တလျှောက်မှာရှိသလို KIA ထိန်းချုပ်တဲ့မိုင်းဂျာရန်နဲ့အစိုးရထိန်းချုပ်တဲ့မူဆယ်ဖက်မှလည်းရှိပါတယ်။လူကုန်ကူးခံရသူတွေထဲမှာမြန်မာပြည်အောက်ပိုင်းဒေသကပိုများတာကိုတွေ့ရတယ်လို့ကူညီပေးတဲ့အဖွဲ့အစည်းတွေကဆိုပါတယ်။ကချင်ပြည်နယ်ဟာမြန်မာမှာတတိယအများဆုံးလူကုန်ကူးခံရတဲ့ပြည်နယ်ဖြစ်တယ်လို့ KWAT ကပြောပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။